ရှာကအနောက်နိုင်ငံတွေရဲ့ပိတ်ဆို့မှုကိုရှောင်ရှားတဲ့အနေနဲ့ရေနံစိမ့်တင်ပို့မှု90ရာခိုင်နှုန်းခန့်ကိုဥရောပကနေတရုတ်နဲ့အိန္ဒိယလမ်းကြောင်းကိုပြောင်းပြီးတင်ပို့ခဲ့တယ်လို့ဒုတိယဝန်ကြီးချုပ်အလက်ဇန်ဒရာနိုဗက်ကနိုင်ငံမှာရုတ်တံမှာပြောသွားတာပါ။ယူကရိန်းစစ်ပွဲကိုစတင်ခဲ့ပြီးတဲ့နောက်ပိုင်းရုရှားကအနောက်နိုင်ငံတွေရဲ့ပိတ်ဆို့အရေးယူမှုတွေမစခင်ကတည်းကအာရှပစ